တချိန်တည်းမှာပဲအင်းကြီးချင်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအချိန်မြင့်လာတဲ့အတွက်နိုင်ငံမြောက်ပိုင်းမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေရာတွေမှာထိုင်းဘက်ကလုံခြုံရေးတိုးမြင့်နေတယ်လို့ Reuters သတင်းတပုတ်ကရေးပါတယ်။ဒီဇင်ဘာ25ရက်ထိုင်းအနာပိုင်းတွေထုတ်ပြန်တဲ့ကြေညာချက်တစ်စုံမှာဘယ်ကလမ်းမမရှိရဲ့အမြောက်ဆန်3ခုထိုင်းဘက်ကိုကျရောက်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတယောက်ရဲ့အင်အားအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်။ထိခိုက်ဒဏ်ရာမှုရှိမရှိကိုတော့ပြောမထားပါဘူး။အဲဒီကြီးညာကျင်းတဲ့အတူနယ်စပ်ကြေးရွာတွေကိုထိုင်းနယ်ခြားဆောင်ရဲတွေစံချက်ကားတွေနဲ့ဝင်ရောက်သွားတဲ့ဗီဒီယိုတစ်ခုကိုလည်းပြသခဲ့ပါတယ်ခင်ဗျာ။